Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ26ရက်ဗရုညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ Washington DC မြို့တော်ကနေတရရစလှနေပါပြီ။ line to meter 3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ကြရင်တခါလေးကြည့်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီနဲ့အာဆီယံအလို့သဘောဆက်ဆံမှုတွေကိုခွင့်ပြုနိုင်ခြင်းရှိရလို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်ပြည်ပရောက်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ဟာရှေ့လာထဲမှာထိုင်းနိုင်ငံကိုပြန်ဝင်လာပါမယ်အမေရိကန်ကယူနက်စကိုအဖွဲ့ဝင်ဖြစ်တကြော့ပြန်ဝင်လာပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲဆက်ပြင်းထန်နေပြီးဝိုင်းပေါ်မှာဆိုရင်တနေ့လဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ရမှာ KIO ပြန်ကြားရေးတာဝန်ခံက
ဒီနောက်ဘက်ကနဲ့ဒီစစ်ကူစစ်ကြောင်းတွေကိုကျွန်တော်တို့လမ်းမှာကြားပြပြင်းမှာခုခံတိုက်ခိုက်တဲ့တိုက်ပွဲတွေဖြစ်ပါတယ်
စကိုင်းဘက်မှာလဲတိုက်ပွဲပြင်းထန်နေပြီးတမူးခိုင်ခန့်ပတ်မြို့လုံးကျွန်းနေပါထွက်ပြေးနေကြပါတယ်။နောက်2000တန်ငွေစက်ကူထုတ်ဖို့သတင်းထွက်ပြီး73စီစီရပ်ပိုင်းအတွက်မှာတိတိတသာထိုးတက်သွားခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗုဒ္ဓညပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စံတာကိုမြင်းမြန်းထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူလူနဲ့ကြမ်းပါရေးနောက်အားကစားကန္တာတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွင်ကိုမက်ခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျာရုရှားဟာပင်လယ်နက်မှာရှိနေတဲ့သူ့ရဲ့ရေတပ်လှုပ်ရှားမှုတွေကိုပြောင်းလဲလှုပ်ရှားနေတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲပြောပါတယ်ဘော်ပူရက်ရေလက်ချာနဲ့ယူကရိန်းတောင်ပိုင်းစိတ်ကန်အော်ဒက်ဆာချာရေလမ်းကြောင်းတွေမှာကင်းလဲဖို့အတွက်ရုရှားရေတပ်ကပင်လယ်နက်ထဲမှာတက်ဆွဲထားတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနရဲ့နေ့စဉ်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုဥတီသွားနေတဲ့ကုသန်းရောင်းဝယ်ရေးတင်မော့တွေကိုရုရှားကကြားဖြတ်တားဆီးနိုင်တယ်လို့လည်းဗြိတိန်ဝန်ကြီးဌာနကပြောထားခဲ့ပါတယ်။ကမ္ဘာစားနပ်ရိက္ခာဖူလုံမှုအတွက်အရေးပါနေတဲ့ပင်လယ်နက်ကိုကောက်နှံတင်ပို့ခွင့်သဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်ပြီးတဲ့နောက်ဥရောပသမဂ္ဂကယူကရိန်းကနေကောက်နှံတည်ယူထောက်ပံ့ကူညီဖို့အတွက်စဉ်းစားနေပါတယ်။ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းကနေကောက်နှံတင်ပို့မှုတွေကိုဘေးကင်းစွာတင်ပို့နိုင်ဖို့အတွက်တနည်းကြသဘောတူညီချက်ကနေရုရှားကနှုတ်ထွက်ခဲ့ပါတယ်။ကုလသမဂ္ဂနဲ့တူရကီတို့ကကောက်နှံတင်ပို့မှုတွေအတွက်ဂျာဝင်စစ်ဆက်ပေးကြပြီမယ်လို့သဘောတူညီချက်မရမီမှာယူကရိန်းရဲ့ကောက်နှံတင်ပို့မှုကိုရပ်တန့်စေခဲ့ပြီးကမ္ဘာစားနပ်ရိက္ခာအကြက်တဲကိုပုံမှုဆိုးဝါးစေခဲ့ပါတယ်ရှင်။
Indo Pacific ဒေသရဲတရုတ်နိုင်ငံဩဇာလွှမ်းမိုးလာမှုကိုထိန်းကြီးနိုင်ဖို့ American ကထိတ်တန့်ခီးစင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ဒီအာရှ Pacific ဒေသရဲတရုတ်ဩဇာချဲ့ထွေလာတာကိုတံပြန်လှုပ်ဆောင်တဲ့အနေနဲ့ American ထိတ်တန့်ရာရှိတွေဒေသရဲသွားရောက်ပြီး Pacific ကျွန်းကအရေးပါတဲ့နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တွေရဖို့ကြိုးစားနေတာပါ။ American ကာကွယ်ရေးဝန်ကြီး Lloyd Austin ဟာPapua New Guinea နိုင်ငံ Port Moresby မြို့ကိုဒီနေ့တွားရောက်ပြီးဝန်ကြီးချုပ်ပါဝင်ကာကွယ်ဆိုင်ရာထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ Papua New Guinea နိုင်ငံကတပ်ဖွဲ့တွေရဲ့အရေးသွေးမြင့်တင်ရေးသင်တန်းပို့ချပေးတာပါဝင် Port Moresby မှာ American Sis အခြေစိုက်စခန်းထားရှိရေးလဲပါဝင်တဲ့နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်လက်မှတ်ထိုးပြီးလာနေငယ်ကြမှာပဲလက်ရှိတာဝန်ထမ်းဆောင်နေတဲ့ American ကာကွယ်ဝန်ကြီးတူအနေနဲ့Papua New Guinea နိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီး Austin ဟာ Papua New Guinea နိုင်ငံကနေ Australia နိုင်ငံ Brisbane မြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့အတူ33ကြိမ်မြောက် American Australia ဝန်ကြီးဆင့်ဆွေးနွေးပွဲကိုတက်ရောက်မှာလည်းဖြစ်ပါတယ်ခင်ဗျာ
။ American ပြည်ထောင်စုကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးမှပြည်내ပါဝင်တဲ့အထိမ့်မှအခမ်းအနားကိုပြည်ထောင်နိုင်ငံ Paris မြို့တော်မှာမနေ့တုန်းကကျင်းပခဲ့ပြီး American သမ္မတကတော့ Joe Biden တက်ရောက်ခဲ့ပါတယ်။ American ပြည်ထောင်စု UNESCO ရဲ့လှုပ်ဆောင်မှုတွေမှာ9နှစ်ကြာမပါဝင်ခဲ့တဲ့အချိန် AI ဉာဏ်ရည်တုနဲ့တခြားနည်းပညာဆိုင်ရာတွေမှာတရုတ်နိုင်ငံကကမ္ဘာကိုဥဆောင်လွှမ်းမိုးသွားမဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေတဲ့ဒီလိုအချိန်မှာပဲ American ပြည်ထောင်စုက UNESCO မှာပြန်လည်ပါဝင်ခဲ့တာပါ။
I was honored to join you today as we raise the flag of the United States.
ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်တဲ့ ဘူပေါင်းဆောင်ရွက်ရေးနဲ့ငြိမ်းချမ်းရေးတန်တိတ်ထန်ရေးသင်္ကေတအဖြစ်အမေရိကန်အလံကိုလွှင့်တင်ခဲ့တဲ့အခမ်းအနားဖြစ်ပြီးဒီအခမ်းအနားမှာပူပေါင်းပါဝင်ခွင့်ရတာကိုဂုဏ်ယူဝမ်းမြောက်မိပါတယ်လို့သမ္မတကတော့ဂျီဘိုင်ဒန်ကပြောသွားတာပါ2018ခုနှစ်ကနှုတ်ထွက်ခဲ့တဲ့အမေရိကန်အလံကိုအခု2023ခုနှစ်မှာတခြား UNESCO အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံပေါင်း193နိုင်ငံရဲ့အလံတွေနဲ့အတူပြန်လည်လွှင့်တင်နိုင်ခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ UNESCO ကိုအကျွေးဒေါ်လာ619တန်ပေးဖို့ရှိတဲ့အတွက်သမ္မတဘိုင်ဒန်အစိုးရက UNESCO ကိုပေးဖို့အကျွေးဒေါ်လာတန်150ကို2024ခုနှစ်အစိုးရအသုံးစီထဲကနေတောင်းခံထားပါတယ်ရှင်
ဒီဘက်မှာနေထိုင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာရှေ့လာမှာပြည်တော်ပြန်လာတော့မယ်လို့သမီးကပြောလိုက်ပါတယ်။အရင်ထိုင်းမှာအာဏာသိမ်းခံပြီးဒီဘက်မှာခိုလုံနေခဲ့တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်အနေနဲ့ဩဂုတ်လ10ရက်နေ့မှာနိုင်ငံတွင်းကိုပြန်လာဖို့စီစဉ်နေတယ်လို့သူ့ရဲ့သမီးဖြစ်သူကဒီနေ့ပဲပြောလိုက်တာပါ။အဖေဩဂတ်လ10ရက်နေ့မှာဒူမောင်းလီစိတ်ကိုပြန်အောင်မှာပါ။ဒီလိုအိမ်ပြန်ဖို့ဆုံးဖြတ်ချက်က2022ခုနှစ်ကတည်းကအဖေကအလေးနဲ့ထားပြောခဲ့တဲ့ကိစ္စပါလို့ပီထွန်တန်ရှင်နာဝတ်ကလူမှုကွန်ရက်ပေါ်မှာရေးသားလိုက်တာပါထိုင်းနိုင်ငံလက်ထောက်ရဲချုပ်ဆရာချက်ဟပ်ခန်ကတော့ထက်ဆင်ဟာနိုင်ငံတွင်းကိုပြန်လာပါကတရားစီရင်ရေးလုပ်ငန်းစဉ်ကိုလိုက်လာမှာဖြစ်တယ်လို့ပြောခဲ့ပါတယ်သူဟာတိုင်းပြည်ကိုပြန်အောင်လာတာနဲ့ထောင်ဒဏ်10နှစ်အထိချခံနေရတဲ့အမှုတော်တော်များများကိုရင်ဆိုင်နှံဝယ်ရှိပေမဲ့သူ့ပေါ်တင်ထားတဲ့ဆွဆွဲချက်တွေဟာနိုင်ငံရေးရှိရဲ့ကျနဲ့လှုပ်ဆောင်ကျင်းတာဖြစ်တယ်လို့တက်ဆင်ဘက်ကတော့ပြန်ပြောထားပါတယ်။သူလေရင်ကွင်းပေါ်ကဆင်တာနဲ့ရဲတွေကသူ့ရဲ့တာဝန်တွေကိုပုံမှန်အတိုင်းဆောင်ရွက်မှာပါ။သူကတော့တရားဝင်ကိုသွားပြီးသူတို့ဆုံးဖြတ်တာကိုနားထောင်ရလိမ့်မယ်လို့လက်ထောက်ရဲချုပ်ဆရာရှစ်ကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့တက်ဆင်နဲ့သူ့ရဲ့ဘီလီယံနာမိသားစုကကြောထောက်နောက်ခံပြုထားတဲ့ဖျက်ထိုင်းပါတီဟာထိုင်းနိုင်ငံမှာအလုတ်လုတ်ကင်သူတွေနဲ့ကြေးလက်နေလူလူကြားရေပန်းစနေစေဖြစ်ပြီးမေလ14ရက်နေ့စစ်တမ်းရလူကြိုက်အများဆုံးဒုတိယနေရာမှာရပ်တည်နေပါတယ်လက်ရှိနဲ့မှာတော့ဖွေထိုင်းပါတီဟာအစိုးရဖွဲ့ဖို့ကြိုးစားနေပြီးလာမယ့်ရက်တွေမှာဝင်ကြီးချုပ်နေရာအတွက်ကိုယ်စီလက်လောင်းအမည်စင်းတင်သွင်းနိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တရုံးမှာဟိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညပိုင်း VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိရဲမလေးရှားနိုင်ငံကလူအခွင့်အရေးကိစ္စကိုပြစ်ပယ်တာမျိုးမဟုတ်ဘဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုခွင့်ပြုနိုင်ခြင်းရှိတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကဖိလစ်ပိုင်သမ္မတဖာဒီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမှာတွေ့ဆုံခဲ့ပြီးနောက်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးပို့ပြီးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာရိုဟင်ဂျာလိုလူနည်းစုတွေပေါ်ပြုမှုတဲ့လူအခွင့်အရေးကိစ္စတွေကိုလစ်လူမရှိပဲပြုပြင်ပြောင်းလဲလွယ်တဲ့ချင်းကပ်မှုပုံစံကိုကျင့်သုံးဖို့ကိုလည်းမလေးရှားဝန်ကြီးချုပ်ကဖိလစ်ပိုင်သမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါသေးတယ်။အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲတွေကိုဖိတ်ကြားထားတာကိုလက်မခံဘဲနိုင်ငံရေးအရကိုစားမပြုသူတွေကိုပဲဖိတ်ကြားဖို့မလေးရှားပါဝင်အာဆီယံနိုင်ငံတွေကဆုံးဖြတ်ထားပါတယ်။ထိုင်းနိုင်ငံကတော့မြန်မာအရေးအလို့သဘောဆွေးနွေးပွဲကိုတည်ကြားစီစဉ်ကျင်းပခဲ့ပါတယ်။အခုမြန်မာနဲ့အဖွဲ့ဝင်နိုင်ငံတွေကြားအလို့သဘောဆွေးနွေးဖို့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်ကလက်ရှိအာဆီယံရဲ့မူဝါဒကိုဘလို့ရိုက်ခတ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်ကောင်စီဘက်ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ချက်ချင်းဆိုသလိုတုံ့ပြန်ချက်တွေမထွက်လာသေးပါဘူးရှင်
။အိန္ဒိယမြန်မာနယ်စပ်မိုရီမြို့မှာအိမ်30လောက်မိရှို့ခံလိုက်ရပါတယ်။ဒီမိုရီမြို့ကမြေထိုင်းခေါ်ကသဲလူမျိုးတွေရဲ့အိမ်အလုံး30လောက်ကိုအင်အား2000လောက်ရှိတဲ့လူကြီးကဇူလိုင်26ရက်ဒီနေ့မနက်ပိုင်းမိရှို့လိုက်ပြီးတခြားအိမ်လေးလုံးကိုလည်းဖြိုဖျက်လိုက်တယ်လို့အိန္ဒိယအခြေစိုက်သတင်းတွေမှာဖော်ပြလိုက်တာပါအမျိုးသမီးအများစုပါဝင်တဲ့ဒီလူကြီးကမိုရီမြို့ဈေးကိုဒီနေ့မနက်10နာရီလောက်မှာသွားပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာမှာလူကြုံရေးတပ်ဖွဲ့တွေရှိနေပေမဲ့ဝင်ရောက်တားဆီးရမျိုးမလုပ်ဘဲဒီအတိုင်းကြည့်နေတယ်လို့လည်းဒီအိန္ဒိယသတင်းတွေမှာဖော်ပြခဲ့ပါတယ်အခုအတံမလွှင့်ခင်အချိန်အထိဒေသခံတွေရဲ့ပြောဆိုချက်အရညာဘက်မှာတနက်နဲ့တိုက်ခတ်မှုတွေရှိနေပြီးတိုက်ဆုံသူတချို့လည်းရှိတယ်လို့ဆိုပေမဲ့ VOE ကတော့တရားအတည်ပြုလို့တော့မရသေးပါဘူး။ညမထွက်ရကာဖျူမင်းကိုလည်းဒီညကစပြီးအကန့်အသတ်မရှိထုတ်ထားတယ်လို့ဒေသခံတချို့ကပြောနေပါတယ်။အခုမီးရှို့ဖျက်ဆီးခံရတဲ့အိမ်တွေဟာမဏိပူရာပြည်နယ်အတွင်းမေလ3ရက်နေ့မှာဖြစ်ခဲ့တဲ့လူမျိုးရေးအတိတ်ကရောနောက်ပိုင်းထွက်ပြေးသွားကြတဲ့လူမနေတော့တဲ့အိမ်တွေဖြစ်တယ်လို့လည်းဆိုပါတယ်။မော်ရီမြို့မှာကူကီကသဲတမီကောရခာဘင်္ဂါလီနဲ့ပန်ချပြီးစတဲ့လူမျိုးပေါင်းစုံနေထိုင်တဲ့နေဆက်မျိုးလေးဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးမစ္စတာချန်ဟင်ဟာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေနဲ့ဇူလိုင်လ25ရက်နေ့ကတွေ့ဆုံခဲ့ပြီးတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့မြန်မာပြည်နယ်ဆက်ကအင်တာနက်လောင်းကစားမှုတွေနဲ့အွန်လိုင်းလိမ်လည်မှုစင်တာတွေကိုအမြင့်ဖြတ်ဖယ်ရှားဖို့အတွက်မြန်မာစစ်ကောင်စီကိုတိုက်တွန်းခဲ့တယ်လို့တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာဖြစ်နေတဲ့အွန်လိုင်းရာဇွတ်မှုတွေကိုတရုတ်မြန်မာနှစ်နိုင်ငံနဲ့သာမကတရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းတိုက်ဖြတ်နှိမ်နှင်းမှုတွေဆောင်ရွက်ခဲ့တဲ့နေရာမှာကနဦးအနေနဲ့ရလက်ကောင်းတွေရရှိခဲ့တယ်လို့လည်းပြောပါတယ်။ဒါ့ပြင်ဒီအွန်လိုင်းလိမ်လည်မှုတွေဟာတရုတ်နဲ့မြန်မာနိုင်ငံတို့ကပြည်သူတွေရဲ့အကျိုးစီးပွားကိုပြင်းထန်စွာထိခိုက်စေပြီးမြန်မာနိုင်ငံမြောက်ပိုင်းအပါအဝင်နယ်စပ်ဒေသတွေမှာဒီလုပ်ငန်းတွေကပြန့်နှံ့နေတယ်လို့လည်းတရုတ်တန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လကအွန်လိုင်းတရားမဝင်လောင်းကစားလုပ်ငန်းတွေရှိနေတဲ့ရွှေကုတ်ကိုအပါအဝင်မြန်မာနယ်စပ်မြို့နယ်တချို့ကိုထိုင်းဘက်ကလျှက်စစ်ပြီးဖျက်တောက်မှုတွေရှိခဲ့ပါတယ်။ရွှေကုတ်ကမှရှိတဲ့ဟိုတယ်တွေနဲ့ကာစီနိုရုံတွေဟာတရုတ်ဖောက်သည်တွေကိုပြစ်မှတ်ထားတာဖြစ်ပြီးဒီလုပ်ငန်းတွေကိုနေကြားဆောင်တဲ့ BGF ကဦးစီးဦးဆောင်ဆောင်ရွက်နေတယ်လို့လေလာသူတွေကပြောထားတာကိုကိုးကားပြီး AFP သတင်းဌာနမှလည်းဖော်ပြထားပါတယ်ရှင်
။ကမ္ဘောဒီးယားမှာတော့နှစ်ပေါင်းကြာရှည်အုပ်ချုပ်လာခဲ့တဲ့ဟွန်ဆန်ကရာဒူးဆင်းပေးပြီးသားကိုလွှဲပေးမယ်လို့ပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနှစ်40နီးပါးဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ဟွန်ဆန်ကနောက်3ပတ်မှာရာဒူးကဆင်းပေးပြီးသူ့သားအကြီးဆုံးကိုတာဝန်လွှဲပြောင်းပေးတော့မယ်လို့အခုလိုကြေညာလိုက်တာပါ
။ချမဟွန်မန်ဒတ်နှင်းချပ်ပန်းထွေးနေယောရန်တိုင်နိုင်လငယ်ငယ်ទី22
ကျွန်တော်ဝင်ကြီးချုပ်ဖြစ်ဆက်တာဝန်ထမ်းဆောင်မှာမဟုတ်ကြောင်းပြည်သူတွေကိုနားလည်ပေးဖို့ပြောချင်ပါတယ်လို့အသက်80ရွယ်ဝင်းကျုဟွန်ဆန်ကအစိုးရပိုင်းရုပ်မြင်သံကြားကနေအထူးကြေညာချက်ထုတ်ပြီးပြောခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့ဇူလိုင်23ရက်နေ့မှာဝင်းကျုဟွန်ဆန်ရဲ့ CPP ကမ္ဘောဒီးယားပြည်သူ့ပါတီကရွေးကောက်ပွဲမှာ82ရာခိုင်နှုန်းနဲ့အပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက်ဝင်းကျုရာထူးကိုဟွန်ဆန်ကသူ့သားအကြီးဆုံးဟွန်မနက်စီလွှဲပြောင်းဆက်ခံမယ့်အကြောင်းကြေညာလိုက်တာပါဝင်းကျုဟွန်ဆန်ရဲ့အတိုက်ခံပြင်းထန်တန်ပေးခံထားတဲ့ဆမ်မရန်စီကို25နှစ်ကြာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်လိုက်ကြောင်းရွေးကောက်ပွဲမတိုင်ခင်5ရက်လုံးမှာကျင်းပခဲ့ပြီးတဲ့နောက်မဲဆာရထဲသူ့ကိုပယ်ဖျက်ဖို့ပြည်သူတွေကိုအာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်ခင်ဗျာ Feel American သံရဲ့ဇူလိုင်26ရက်ဗိုလ်ရူးညထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲတွေဆက်ပြင်းထန်နေပြီးဝိုင်းပေါ်မှာတနေ့တည်းတိုက်ပွဲနှစ်ကြိမ်တောင်ဖြစ်ခဲ့တာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားစီးတင်းမာနေချိန်ကချင်ပြည်နယ်ဝိုင်းပေါ်ဒေသမှာလည်းအင်္ဂါနေ့ကတနေ့တည်းမှာပဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မုံမောက်မြို့နယ်အတွင်းမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မှာတော့စစ်ကောင်စီက TNL တန်းပလောင်တပ်ကိုလေကြောင်းကတိုက်ခိုက်ခဲ့တာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာတွေရှိတယ်လို့ကချင်းနဲ့ရှမ်းပြည်နယ်ဘက်ကစစ်အခြေအနေတွေကိုကိုငင်းချန်းကစူးစီးပြောပြပေးပါမယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့ KIA အကြားဒီလ3ရက်နေ့ကလိုင်စာမြို့အနီးနတ်ဆန်ရံမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာမှုတွေအချိန်မြင့်တက်နေတယ်လို့တိုက်ပွဲတွေလည်းဇက်တိုက်ဖြစ်နေတာပါဒီလ15ရက်အင်္ဂါနေ့မှာတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ကူက VOA ကိုပြောပါရစေ
။ချင်းနာဘက်ကလည်းဒီစစ်ကူသူ့ကြောင်းတွေကိုကျွန်တော်တို့လမ်းမှာကြားပြပြမှခုခံတိုက်ခိုက်တဲ့တိုက်ပွဲတွေဖြစ်ပါလေ။နှစ်ကြိမ်ပေါ့။ဟိုကစုတပတ်အပြည့်မှာဖြစ်တာဖြစ်ပါလေ။နေရာတော့မလောက်ရပါဘူး။
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူး။မိုးမောင်မြို့နယ်အတွင်းမှာလည်းဗမော်ဘက်ကတက်လာတဲ့စစ်ကြောင်းကိုဒေါဖုံရံအထက်ခလားရံရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်တာရှိခဲ့တဲ့အကြောင်းမိုးမောင်ဒေသခံတူကပြောပါရယ
်ဒီဘက်ကအတန်းနဲ့ဟူခလားမရောက်ခင်ချုံဆုံမှဖြစ်တာဒ Jambo, Dibaro, Dofuyan, take care of. Eh, don't so much it, Saturnai, Ninjo, Ru, Uma, Gosai, Nidelu, Ramon, Golu, Pepe, Kire. Mania, eh, Pepe Maro, Tumble, Baba, Nayo, Nayo, Sunil. Eh, Dino, Tumjibu.
Tigai, they so nani, never that be Tija, the future domia de Bau, Pomuji, no Bugaro. မိုးမောက်ဘက်ကတိုက်ပွဲသတင်းမကြားသိရသေးဘူးလို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ ဒီရပိုင်းတွင်တင်းမာမှုတွေပြင်းပြင်းထန်လာနေပါတယ်ဒီလနှစ်ဆန်း၅ရက်အင်္ဂါနေ့မှာပဲတီအန်အယ်လီတပ်ဖွဲ့တွေအခြေစိုက်တဲ့မူဆယ်မြို့နယ်နန်းဦးကျေးရွာအုပ်စုစိုင်းခေါင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းရှိခဲ့ပါတယ်ဒီပစ်ခတ်မှုမှာအရသာတအူးသေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ်အမေရောဦးဆယ်မြို့နယ်မှာ
ကျွန်တော်တို့ဒီကတည်းကမကြောက်ဘူး။တယောက်တည်းလို့တော့ကြားတယ်။ကျွန်တော်တို့ဒီကတည်းကမကြောက်ဘူး။တယောက်တည်းပြီးတော့သူ့ရဲ့လက်နက်ကြီးကြောက်တယ်။အဲစိုင်းခေါင်ကဒီနေ့တော့ဒါတမှမကြောက်ဘူး။
TNL ကောင်းပလောင်တပ်ဖွဲ့ရဲ့သတင်းစာမျက်နှာမှာတော့စိုက်ကောင်ကြီးရွာကိုMI35လေယာဉ်နဲ့တုံးကျိန်လာရောက်ပစ်ခတ်ခဲ့တယ်လို့တရငါးမှာမှာနဲ့လည်းပစ်ခတ်ခဲ့တဲ့အကြောင်းဒီပစ်ခတ်မှုဟာတိုက်ပွဲမဖြစ်ပွားပဲပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနဲ့20လရက်နေ့ညနေပိုင်းမှာမူဆယ်တရငါးမိုင်နဲ့နန်းဖက်ကဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်းတီအန်အယ 30မြို့နယ်အတွင်းမှာအနည်းဆုံးတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေတည်င်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲဆက်ပြင်းထန်နေတာကိုကိုငင်းချန်ပြောပြခဲ့တာပါ။အခုလည်းစကိုင်းဘက်မှာတိုက်ပွဲပြင်းထန်နေတာပါ။စကိုင်းတိုင်းတမူးခရိုင်ခန်းပတ်မြို့မှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေကြတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ခန်းပတ်မြို့လုံးကျွန်းလီပါဒေသခံတွေဘေးလွာတင်းရှောင်နေကြတယ်လို့စစ်ပေးဆောင်ကူညီနေသူတွေကဆိုပါတယ်။ဒီအချိန်လေးမဆုမုံပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းတမူးခရိုင်ခန်းပတ်မြို့မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားဒီလ22ရက်နေ့ကနေစလို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒီကနေ့ဇူလိုင်လ26ရက်နေ့အထိဆိုရင်၄ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ21ရက်နေ့ကတမူးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကိုစစ်တပ်ကနေဖမ်းဆီးသွားပြီးတဲ့နောက်နေ့မှာပဲခန်းပတ်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ကတရင်မှုတဦးက VOA မြန်မာပိုင်းကိုခုလိုပြောပြပါဗျာ။
တို့တိုက်ပွဲဖြစ်တော့ခုနဲ့စဉ်၄ရက်နေ့ဖြစ်ပြီဆိုတော့၄ရက်မြောက်၄ရက်နေ့မြောက်ဖြစ်ပြီဆိုတော့တို့ခုလိုလိုဆက်တော့ဒီမှာနေဆဲပါနော်။တို့ပြန်လဲကျွန်တော်တက်ကလူတွေကိုမလွတ်ပြေးချင်းလို့တို့ကကြိုက်တာပြန်လမ်းစားတော့အဲ့လိုတိုက်ပွဲစီစဉ်မရှိသေးဘူးတမ်းနဲ့အဲ့ဒါကြောင့်လူနဲ့ကိုယ်မစဉ်ညင်လာတာပေါ့မနေ့ကစဉ်တော့အလိုက်တက်ဖိုင်နဲ့ဆိုခိုင်းရတော့အခုကတည်းကခံပတ်သူစခန်းကုန်းနာတဝဲမှာပဲဆိုချင်နေရတာသူကကျွန်တော်တက်ကလူတွေကိုခန်းတာလေးရောက်တော့ရှိပြီဆိုတော့လေအစားတော့တို့ကအေးရှိနေတယ်အဲ့ဒါကြောင့်လည်းအဲ့လိုနဲ့ဘာပြီးတော့လက်ထိကမ်းစီဝါရီနဲ့ဖန်စီရတယ်ဘာလို့ရှိရခါကျတော့ကျွန်တော်လည်းကျန်တဲ့ရတာပေါ့
စစ်ကောင်စီတက်ကခန်းပတ်အမှတ်၁ရက်ွက်နဲ့ကနန်းကျေးရွာနာမှာတက်ဆွဲထားတာဖြစ်ပါတယ်ဖန်စီထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုပြန်လွှတ်ပေးတာမရှိသေးပဲရိုက်နှက်နှိပ်စက်နေတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ် တိုက်ပွဲအတွင်းမှာစစ်တပ်ဘက်က၅ဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပေမဲ့ VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီလ23ရက်နေ့ကတော့တိုက်ပွဲအတွင်းစစ်တပ်ဘက်ကနေပစ်ခတ်တဲ့လက်နက်ကြီးထိမှန်ပြီးတော့ကလေးငယ်တအူးသေဆုံးခဲ့တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။တိုက်ပွဲကြောင့်ခံဘတ်မျိုးကဒေသခံအားလုံးနီးပါးအပြင်ကနန်းကြီးရွာကဒေသခံတွေပါဘေးလွယာကိုတိမ်းရှောင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုအခုလိုပြောပြပါဗျ
။ခံဘတ်မျိုးမှာရောပြီးတော့ဒီအဲ့ခံဘတ်နဲ့ကရဲ့ကနန်းပေါ့နော်တခြားတော့ခြားပါဦးအဲ့ကနန်းနဲ့ခံဘတ်မှာလုံးဝတည်သူမရှိတော့ဘူးပုံဖြတ်ပြေးကုန်ကြပြီရှင်။အဲ့မှာမှာဆက်ပတ်ပေါ်ဖြစ်တဲ့အဲ့ဈာရလူတွေအကုန်လုံးကလည်းပုတ်ကန်နဲ့ခံဘတ်မှာတွားမှလူစုတယ်လို့ဖြစ်သွားတာပေါ့နော်။ဆိုအရင်တုန်းကလည်းဒီပုတ်ကန်ခံဘတ်မှာလည်းနေကန်ကလည်းမြို့ဆိုတော့လေညာသွားပါပေါ့နော်။အခုကအဲ့ဘက်ကလူအကုန်ဖတ်ပြရဆိုထောင်ကနန်းကြော်ရကြဒီခေတ်ခါပြတောက်တာလောက်ပဲရှိရဆိုဟိုလိုမျိုးဒီဘယ်လိုပြောမလဲကျမ်းမာရေးစေဝါအဲ့လိုမျိုးအရင်မလို့ရှင
်းခံပတ်မျိုးတိုက်ပွဲကြောင့်တမူးမျိုးနဲ့အနီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်တဲကိုတလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ900လောက်ပြီးခဲ့တဲ့ရက်ပိုင်းတုန်းကထွက်ပြေးလာကြတယ်လို့မဏိပူအာဏာပိုင်တွေကပြောဆိုထားပါတယ်အထောက်ထားမဲ့နယ်စပ်ဖြတ်ကျော်ဝင်လာတဲ့မြန်မာတွေကိုအိန္ဒိယနိုင်ငံတွေကနေပြန်ပြီးတော့မောင်းထုတ်ဖို့ပြည်နယ်အစိုးရကကြိုးပမ်းနေတယ်လို့လည်းအိန္ဒိယသတင်းတွေမှာဖော်ပြပါတယ်ဒီနှစ်နှစ်စာမိုင်းတုန်းကလည်းမဏိပူရပြည်နယ်မိုးရေးဘက်ကိုတိမ်းရှောင်လာတဲ့ဒုက္ခသည်80ကျော်ကိုမဏိပူရပြည်နယ်ရဲတပ်ဖွဲ့ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တာရှိသလိုတချို့ကိုလည်းအာမခံနဲ့ပြန်ပြီးလွှတ်ပေးခဲ့ပေမဲ့90ကျော်ကတော့အခုချိန်ထိအင်ဖာမြို့မှာပဲထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒေသတွင်းလူခွေအဖွဲ့တွေဘက်ကတော့စစ်ဘေးတိမ်းရှောင်လာတဲ့သူတွေကိုလူသားချင်းစာနာတဲ့အနေနဲ့အတင်းအကျပ်ပြန်မောင်းထုတ်တာဖမ်းဆီးတာတွေမလုပ်ဖို့တိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကိုမြန်မာနိုင်ငံသား 9,000 ကျော်နဲ့မီဇိုရန်ပြည်နယ်တွေကို 35,000 ကျော်ဝင်ရောက်ခိုလုံနေကြတာဖြစ်ပါတယ်ရှင်
။စကိုင်းတိုင်းဘက်တိုက်ပွဲပြင်းထန်နေပြီးတမူးခရိုင်ခံပတ်မြို့မြို့လုံးကျွန်းလီပါထွက်ပြေးနေရတာကိုမဆုမုံပြောပြခဲ့တာပါ။အခုတော့ 2,000 တန်ငွေစက်ကူထုတ်ဖို့ကြေညာပြီးမှ 73 စီစီရပ်ပိုင်းတွင်တိတိတသာထိုးတက်သွားတာပါ။ဓာတ်စီနဲ့ဒီဇယ် 73 စီဈေးနှုန်းတွေတစ်ပတ်အတွင်းတလီတာကိုကျပ် 2,300 ကျော်အထိဈေးတက်လာနေတယ်လို့ 73 စီရောင်းချသူတွေနဲ့မော်တော်ယာဉ်အငှားဝင်ဆောင်မှုလုပ်ငန်းလုပ်နေသူတွေကပြောပါတယ်။ရန်ကုန်ကလွယ်လို့နယ်ဘက်ကစိုင်းတချို့မှာဓာတ်စီရောင်းပိတ်ထားရပြီးဝယ်ရခက်လာတဲ့အတွက်ခီးသွွားလုပ်ငန်းနဲ့အသေးစားလုပ်ငန်းတွေပါရိုက်ခတ်မှုရှိလာနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုစားဝဲလိုက်ပြောပြပေးပါအောင်ခင်ဗျာ။
ကျပ် 2,000 တန်ငွေစက်ကူအသစ်ဒီလကောင်ထုတ်ဝင်မယ်လို့စစ်ကောင်စီကကြေညာလိုက်ပြီးရပ်ပိုင်းအတွင်းမြန်မာကျပ်ငွေတမိုးကျဆင်းပြီးကုန်ပစ္စည်းတွေတိတိကျကျဈေးတက်လာတဲ့အထက်73စီတွေလည်းပါဝင်ပါတယ်။ရန်ကုန်မြို့မှာဓာတ်စီ65လီတာကိုကျပ် 2,300 ကျော်လာပြီးနောက်ထပ်လည်းဈေးပိုတက်လာနိုင်ခြေရှိတယ်လို့စီရောင်းချနေသူတွေကခန့်မှန်းထားပါတယ်။ဒါက3ရက်အတွင်းမှာလီတာကိုကျပ် 100 နီးပါးတက်လာတာဖြစ်ပါတယ်။နယ်ဘက်ဒီမှာတော့ဓာတ်စီတလီတာကိုကျပ် 3,000 အထက်နဲ့ပေးဝယ်နေရသူတွေလည်းရှိပါတယ်။မြန်မာနိုင်ငံအထက်ပိုင်းကဆိုင်ကြီးတချို့မှာဓာတ်စီဈေးကတစ်ရက်ထဲမှာတည်းနှစ်ကြိမ်လောက်ပြောင်းလဲနေတယ်လို့မန္တလေးကခီးသွွားလုပ်ငန်းလုပ်ကိုင်နေသူတဦးက VOA ကိုပြောပါတယ
်။ဒီမှာကလက်ရှိဖြစ်နေတာကဈေးရတော့တစ်ရက်နဲ့တစ်ဈေးကိုမတူတာ။မြန်မာပိုင်းတစ်ဈေးနဲ့ဒီပိုင်းတစ်ဈေးကိုအလိုဖြစ်နေတာလေးတွေရှိတယ်။ပြီးတော့စိုးစတန်ကြီးတွေစိုးကြီးကျွန်တော်တို့စီကျက်သွားတာတွေရှိတယ်။အခုကျွန်တော်တို့နားစီကြလို့ပိတ်ထားတယ်ပိတ်ထားတော့ဒီနေ့တော့ပဲဓာမိုးလေးတွေနည်းနည်းတွေ့နေရတယ်အဲ့ဒါစီသေးကကိုတက်နေတော့စီးပေါ်လုံငန်းနဲ့မှာတယ်ဘာဖြစ်နေလဲဆိုဟိုဈေးကကျောထားတဲ့ဈေးနဲ့အော်တိုနစ်ဈေးရန်တက်သွားရင်ကျွန်တော်တို့ပြန်ပြီးတော့ဟိုကျော်ရမယ်အဆင်အဆင်မပြေဖြစ်နေတာရှိတော့ဟိုစီးပေါ်လုံငန်းတွေကဘာတော့မှမတည်ဖြစ်နေတော့ဟုတ်ဟုတ်
ဒီတော့တွင်စင်ကာပူဒေါ်လာဈေးကလည်းတခြားငွေကြေးတွေနဲ့အတူမြန်မာကျပ်ငွေနဲ့လဲလှယ်တာမှာဈေးတက်လာပါတယ်စင်ကာပူဒေါ်လာကိုကျပ် 2,000 ဝန်းကျင်ရှိနေတာကနေပြန်ပပေါက်ဈေး 2,400 ကျပ်အထိရှိလာတာကြောင့်စင်ကာပူကနေအဓိကတင်သွင်းတဲ့73စီတွေမြန်မာပြည်တွင်းမှာဈေးနှုန်းအပြောင်းအလဲတွေဖြစ်နေတာလို့73စီလုပ်ငန်းရှင်တဦးကပြောပါတယ်။တက
်ကြတော့ဟိုဟာမနက်ကကျွန်တော်တို့ဈေးပိတ်သွားတော့ကျွန်တော်တို့ဒီဟိုဟာအတက်ကြီးနဲ့ပိတ်သွားတာပေါ့နော်။ပါပါပေါ့။မနက်ပြန်တော့ဟိုဒီကနေ့တော့ဟိုကပါပါတက်ဖို့တော့ရှိရပါတော့။စီလုံးလေးပေါ့ဒီဒေါ်လာလေးနဲ့နေပြီးစိတ်ပြီးဆိုတာနဲ့မတော်ကတက်လို့ရတယ်ပေါ့အဓိကပေါ့
။ပြည်တွင်းမှာ73စီနဲ့အတူစားတောက်ကုန်ဈေးတွေလည်းတက်နေတာပါ။အထူးသဖြင့်စံစားအုံးစီနဲ့နေဆက်ကတင်သွင်းတဲ့ဈေးဝါတွေစားတောက်ကုန်တွေဈေးတက်နေတယ်လို့ရန်ကုန်ကဒေသခံတချို့ကပြောပါတယ်။နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF လို့ အဖွဲ့အစည်းတွေကကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးလှုပ်ရှားစပြုလာနေတယ်ဆိုတဲ့အကောင့်ဘက်ကရှုမြင်မှုတွေကြောင့်ကမ္ဘာရင်းနှံဈေးတွေလည်းပြန်တက်ဆပြုလာတယ်လို့သတင်းတွေကရေးသားကြပါတယ်2023ခုနှစ်ထဲမှာကမ္ဘာစီးပွားရေးတိုးတက်မှုနှုန်း300ခန့်နှုန်းရှိလာမယ်လို့ IMF ကမနေ့ကအင်္ဂါနေ့ကခန့်မှန်းပြောဆိုလိုက်တာပါ3လအတွင်းရေနံစိမ်းဈေးပြန်တက်လာပြီးဒီကနေ့ဇူလိုင်လ26ရက်နေ့မှာရေနံစိမ်းတစ်ပေပါကိုအမေရိကန်ဒေါ်လာ89ဒေါ်လာရှိနေတာပါမြန်မာနိုင်ငံမှာတော့နိုင်ငံခြားငွေရှားပါတာစင်ကာပူဒေါ်လာတွေအတက်အကျပြည်တွင်းစစ်နဲ့အထွေထွေကုန်စည်နှုန်းစတာတွေကလည်းစက်သုံးစီစင်းတို့အပေါ်တက်ရောက်တဲ့အကြောင်းရင်းနေလို့အများစုကရှုမြင်ထားကြပါရခင်ဗျာ
2000တန်ငွေစက်ကူထုတ်ဖို့ကြေညာပြီးဆက်စီစီထုတ်တက်သွားတာကိုကိုစော်ဝက်လိုက်ပြောပြခဲ့တာပါအခုတော့ထိုင်းတောင်ပိုင်းကမြန်မာစာတင်ကြောင်းကို Netflix မှာတန်ရုပ်ရှင်ရိုက်ကူးဖို့ရှိတာပါကမ္ဘာကျော် online ရုပ်ရှင်ဖျော်ဖြေတင်ဆက်မှုထုတ်လွှင့်မှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Netflix ကနေမြန်မာနိုင်ငံကရွှေပြောင်းအလုသမားတွေရဲ့ကလင်းငယ်တွေတက်ရောက်တင်ကြားနေတဲ့မြန်မာစာတင်ကြောင်းကိုမှတ်တမ်းရုပ်ရှင်ရိုက်ကူးနေပါပြီ။ဒီကြောင်းမညညိုတွင်ပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကမ်းရိုးရန်းကြီးနဲ့တောင်တန်းကြီးတွေကြားမှာရှိတဲ့ဖားဟခရိုင်ထုံကမင်းရပ်ကွက်ထဲကမြန်မာစာတင်ကြောင်းလေးတစ်ခုအကြောင်းကို Netflix ရဲ့မှတ်တမ်းရုပ်ရှင်တစ်ခုအနေနဲ့ဒီနှစ်ထဲမှာပဲရှုစားကြရတော့မှာပါ။ဒီကြောင်းလေးကတော့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့သားသမီးတွေပညာသင်ကြားနိုင်ခွင့်အတွက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကနေစီစဉ်ဖွင့်လှစ်ပေးထားတာဖြစ်ပါတယ်
။ဒီမှာကျွန်တော်တို့မရိုက်ခင်မှာကျွန်တော်တို့တလားလောက်အလိုတွေကဒီဟာကိုဆွေးနွေးပါတယ်။ဆွေးနွေးတဲ့အခါကျတော့တို့ကဘယ်လိုသီးမျိုးကိုယူရင်ကောင်းမလဲ၊ပြီးရင်ဘယ်လိုကောင်းမလဲ။အာဇလန်းကိုဘယ်လိုလုပ်ကြမလဲဆိုပြီးတို့ကနေပြီးတော့ကျွန်တော်တို့လို့ကောင်းတယ်အပြန်လာဆွေးနွေးပြီးတော့အကြံပေးတယ်အကြံပေးပြီးတော့မှဒီကြောင်းနဲ့ပတ်သက်တဲ့နောက်ခံ background နဲ့ပတ်သက်တာရယ်လက်ရှိအခြေအနေရယ်လိုအပ်ချက်ရယ်ပေါ့အဲ့ဒါတွေကိုကျွန်တော်တို့ရဲ့ပညာရေးဌာနပညာရေးမှုဟိုသာဆရာဆုံးမှုတို့ပေါ့နော်သူ့ကိုရှင်းပြသေးတယ်ပြီးတော့မှဒီထူးချင်အောင်မြင်ထားတဲ့အရင်ကအကြောင်းသားဟောင်းဘယ်လိုရှိလဲပေါ့လက်ရှိလည်းဒီမှာရှိတဲ့ရှင်ပြောင်းလို့တမဟိုကလေးငယ်တွေရောဒီပတ်ဝန်းကျင်မှာရောအကျိုးပြုတဲ့ဟာတွေဒါမှမဟုတ်လည်းထူးချွန်တဲ့ဟာတွေလုပ်နေတဲ့ကျွန်တော်တို့ចောင်းသားဟောင်းတွေကဘယ်လိုရှိလဲပေါ့အဲအဲ့ဒါမျိုးဆိုကျွန်တော်တို့မှရှိတယ်ရှိရခါကျတော့လက်ရှိကျွန်တော်တို့ဒီမှာဟို college ပေါ့နော်အဲတက်နေတဲ့ចောင်းသားတယောက်ရှိတယ်ဆိုတော့သူနဲ့မိဘမိသားစုပေါ့အဲခါကျတော့သူတို့ရဲ့သူကလေးကိုဘယ်လိုမျိုးပြုစုပြောထားအောင်လဲဒီလိုမျိုးဟိုစာထူးချွန်ထက်မြက်လာအောင်မျိုးထူးချွန်ထက်မြက်လာတဲ့ចောင်းသားတယောက်ပါဝင်ကြတဲ့အကျိုးပြုတဲ့ចောင်းသားတယောက်ပေါ့နော်အဲလိုမျိုးဖြစ်တဲ့အတွက်ကြောင့်ဘယ်လိုမျိုးခံစားလဲအစချင်းပါအဲ့ဒါလေးတွေပြီးတော့မှတစ်ဖက်ကကျတော့ဒီဘက်မှာအာကျွန်တော်တို့ចောင်းနဲ့ပတ်သက်တဲ့ဟာအိုင်းနေတက်တက်ဆန်ဆန်ပဲ3ရက်နေမှာကျွန်တော်တို့ចောင်းရဲ့ဟိုပါပေါ့ဟိုចောင်းဆောင်တွေပြောင်းနေပွဲရရှိတယ်အဲ့ခါကျတော့အဲ့ဒါနဲ့ချိန်ပြီးပေါ့နော်အဲ့ဒီဟာလေးလာပြီးတော့ဟိုရိုက်ဖြစ်တာပေါ့
ဒီလို Netflix လို့ကမ္ဘာကျော်ကုမ္ပဏီကြီးတစ်ခုအနေနဲ့ထိုင်းနိုင်ငံတဝန်းမြန်မာစာတင်ကြောင်းတွေအများကြီးရှိတဲ့အထက်ကဒီကြောင်းလေးအကြောင်းကိုရိုက်ကူးတင်ပြခွင့်ရတဲ့အတွက်ဝမ်းသာဂုဏ်ယူမိတယ်လို့လည်းကိုမင်းဦးကပြောပါတယ်ဒါအပြင်ထိုင်းနိုင်ငံမှာနေထိုင်နေကြရတဲ့ရွှေပြောင်းအလုသမားမိဘတွေကလေးငယ်တွေရဲ့ဘဝတစိတ်တစ်ပိုင်းကိုဒီမှတ်တမ်းရုပ်ရှင်ကနေမြင်တွေ့ခွင့်ရမှာဖြစ်တာကြောင့်မြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုကမ္ဘာကတီးခွင့်ရသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ပြောရမယ်ဆိုလို့ရှင်တာဒါကျွန်တော်တို့အတွက်အခွင့်အရေးတစ်ခုပေါ့နော်ဒါအခွင့်အရေးတစ်ခုရတယ်ပေါ့နော်အခွင့်အရေးတစ်ခုဆိုတာကအကြောင်းအတွက်အဖွဲ့အစည်းအတွက်ဆိုတာလေကလေးတွေအတွက်ပေါ့နောက်ပြီးတော့လက်ရှိမြန်မာပြည်ရဲ့ဒီအခြေအနေပေါ့ဒီဖြစ်စဉ်တွေရဲ့အကျိုးဆက်ကြောင့်ဒီကလေးတွေဒီကျောင်းတွေဒီမှာလာပြီးတော့ဒီလိုရက်တည်နေကြတယ်အဲ့ဒီအခါမှာဒီမှာရှိတဲ့ဘယ်လိုကောင်းလဲရွှေပြောင်းလို့တမမိသားစုတွေရဲ့အခြေအနေကိုလက်ရှိဒီလိုအခြေအနေပြည်လောင်တွန်းပို့တဲ့အတိုင်းဝန်ကိစ္စတွေအကုန်လုံးကိုဟိုကျွန်တော်တို့ကဒီမိနစ်ပိုင်းအတွင်းမှာဘာပဲပြောဟိုအင်တာနက်ရှင်နယ်ဒီ community ကိုကျွန်တော်တို့ချပြနိုင်တယ်ဆိုလို့ရှိရင်ဒါအများကြီးပေါ့နော်ဟိုကျွန်တော်တို့မြန်မာပြည်ရဲ့ဒီမြန်မာရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ဒီကြောင်းတစ်ကြောင်းနဲ့မှမဟုတ်ပါဘူးเนาะမြန်မာရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့အရေးကိုပို့ပြီးတော့ဟိုကဘာကတည်တာပေါ့เนาะအဲ့ဒီဟာကိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့အနေနဲ့အတိုင်းမသိတာဝမ်းသာပီတိဖြစ်ရပါမယ
်လုံးလုံးစေတော့အဲ့ဒီဒေတာမှာ everyday အနေနဲ့မြန်မာကလေးငယ်တွေအတွဲစာတင်ကြောင်းနှစ်ကြောင်းဖွင့်လှစ်ပေးထားပြီးမြန်မာပြည်ကရွှေပြောင်းအလုပ်သမားမိဘတွေရဲ့ကလေးငယ်ပေါင်း800လောက်တက်ရောက်ပညာသင်ယူနေကြတာပါရှင်ကျမညညလွင်မှာ
ထိုင်းရောက်မြန်မာစာတင်ကြောင်းကို Netflix ရုပ်ရှင်ရိုက်ဖို့ရှိတာမညညလွင်ပြပြပေးခဲ့တာပါအခုလိုသတင်းပေးဖို့ချက်တွေပြီးမှာတော့ဥကျော်စံသားကိုမေးထားတဲ့ Editor နဲ့ဆွေးနွေးခန်းအပါအဝင်ဗိုလ်ရညာပတ်စင်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါ VUE American တိုင်းရဲ့ July 26ရက်ဗုဒ္ဓညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Radio ကရောရုပ်သံကပါည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ3252ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါ့အပြင် VUE ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်အခုမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွေးနွေးကမှဥကျော်စန်းသားသုံးသက်ထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တဝါကြီးနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေးနွေးကမှမြန်မာနိုင်ငံရေးနဲ့ဒေါက်ဆန်းစုကြည်ရဲ့အနာဂတ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်အာဏာသိမ်းစစ်ကောင်စီကိုလွတ်လပ်ဆွဲကင်တွန်းလှန်နေကြတဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းမှာအကြမ်းမဖက်ရေးဝါးဒီဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲဆက်ရောရှိနေပါသေးလားမမြသစေအောင်ကဥကျော်စန္တာကိုမေးမြန်းဆွေးနွေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြန်မာပါမြတ်စင
်ဒီမြန်မာနိုင်ငံရေးမှာဒေါက်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လောက်ထိရှိနေပါသေးလဲဒီဒေါက်ဆန်းစုကြည်ကိုဖန်ဆီးထိမ့်သိမ်းထားတာအချိန်ကြာလာတာနဲ့အမျှပေါ့သူခေကုန်ပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုန်ပြီးသူအခမ်းကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖန်ဆီးထောင်ချထားတာကိုနှိုက်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှင်းမိန်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပ်ပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သုခကဏ္ဍဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမိကွန်းကျွန်တော်စန်တမန်တယောက်ကိုမေးဘူးပါတယ်အာရှမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာရှအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစန်မာကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းသံမတူဟာဒေါက်ဆန်းစုကြည်အခမ်းကဏ္ဍမရှိတော့ဘူးဆိုတော့ခင်ဗျလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးတဲ့မြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါတယ်လို့ပြောတယ်ဆိုတော့ကျွန်တော်အသေးပဲဖွင့်ကြည့်ရပါသေးတယ်စန်တမန်စကားမြန်မာပြည်သူဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်ဆုံးဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလူခဲရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါက်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါက်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မစမီမင်းပြပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောရမှာလို့ထင်ပါတယ်မြတ်စင်
အဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရဲ့တရားဒေါက်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကောဒေါက်ဆန်းစုကြည်ကလက်ခံနိုင်မှာမလား
ဒီလက်နဲ့ကင်ခုကန်တော်လန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လန်ရေးဟာဒီလက်နဲ့ကင်တော်လန်နေစတာမဟုတ်ပါဘူးCDM လို့ခေါ်တဲ့ civil disobedience ဒါလက်နက်ကင်မကင်တဲ့အနုနည်းဆန့်ကျင်မှုသာဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆက်ဆက်ကိုအခုလုံးတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကင်တော်လှန်အစင်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဟိုဒေါက်ဆန်းစုကြည်လက်ခံပါမလားဆိုတာတဲ့ဒီတော်လှန်နေတဲ့လူတွေကဒေါက်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူတွေလက်ခံမလားဆိုတာကမေးခွန်းဖြစ်ပါတယ်အခုလက်နက်ကိုင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကိုင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီညီမကျဲပတ်နိုင်မဟုတ်ဘူးအလုပ်ရဲ့လမ်းညွှန်တာဖြစ်တယ်ဆိုရဲဆူဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွေးကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ညီမကျဲပတ်နိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုပ်ငန်းတရားအနေနဲ့အဆုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်အမြင်ပါတယ်ဒေါက်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြလို့ဆောင်ရွက်ပေးဖို့ဆိုတာသူက ยูเจซีบาลิมะซูกานักงานยีนี่เนี่ยถ้าเผาชามากิจจะผิดไปได้กิจจะเล่นในการตั้งเนี่ยรู้ถ้าเผาจะไปแต่ไม่สุบีรอแล้วพินหันบุอลาลามสีบาวุสุดท้ายก็เลยเสร็จแล้วทุ่งเล็บลุ่มมาอย่างไรมันพูดออกมาตรงนั้นสิ่งเล่นเดียร์เราเปล่าไปนี่นี่นี่ที่เป็นการเล็กขามันพูดออกมาส่วนที่เขาพิเลี้ยงตัวเล่นในบุปผาวิรมินุเองอันนี้สุนีย์อังสุบีรอเลยแบบลับจอมมันพูดกูการเดียร์ก็รอ
แยกคันบีโอสุนีเบบุลโลวาเร่ดิเนียมาอายุจีจงลูกาโรดองซันสุบีเอพเช่พาลิงเน่แล้วที่ยี่จีราเมื่อมาในงานยี่ฮาลูกบุกจิงกะกู้เว็บบุปผาสิบีโอมุดีวาเร่สอดองซันสุบีเอเซียนลาสุเอสตบาดิกิจฮาเลสิยี่จีวาเร่ตุนเนียมาสาธุนัยมาลูกาชาวาเร่ดิเนียมาทูดพีนไทยในงานใจวันจีทอมปราโมเวนัยาที่จุลัยลาเรมาเบอาเซียนวันจีมีอาซีเวมตายเงี้ยมาดองซันสุจีเนตัวบีโอตุยเกวาเร่
ตัวดาวสิเวมามาเยี่ยมเดียวเปลี่ยวไล่เดี๋ยวเนาะดองซันสุจีกูรายงานเลยด้วยส่งสุนีย์กูโอ้ใต้ตัวมาเรื่อยเปลี่ยวเรื่อยตัวเปลี่ยวมาเรื่อยที่เราดินยามาดองซันสุจีเอขังกันนะเป็นลูกยีปาลานัยมาเลยดองซันสุจีเอขังกันนะที่ก้าพิงาดินยามาแล้วนักการตัวนั้นสี่ยี่นี่กันเนี่ยเปลี่ยวนั่งยี่นี่กูกูเปลี่ยวนั่นยามาสี่ยี่ปาเลยราสุมิสีมันพิจารณาเรื่องนี้มาเนาะตัวด้วยส่งสุนีย์กู อาบีเลยเปล่าตัวลูกเปล่าตัวตรงตาตัวลูกบีมเอสว่าเปล่ามุบ่าวปีตุเรศจะดูใครเอาเนี่ยยาวีได้ยังด้วยส่งสุนีย์ยาวุตัวลูลาเรศวิวเปล่าเลยจินอับเชื่อไปตัวต้องนึกคนนะครับส่วนตัวข้างกันนะเฮียบ่าวเลยตัวการสอดรับจินอับเชื่อเลยตัวสุดท้ายเนี่ยเพื่อนลุงกูยินยันบินให้แม่ลูกเชื่อไหมแล้วตัวคู่พี่นายน่ารอตัวเนี่ยเดี๋ยวเท่านั้นมาเชื่อเลยว่านายงานตระก้าวันวัน มันบูมเอสเรนี่มาเลยเรื่องธุรกิจด้วยตัวธุรกิจอะไรไปเลยธุรกิจบูมไปเป็นลูกบ้านสุดท้ายที่เกลือดีเช่นเนี่ยพี่อังไต้ดอนไทยแม่ในงานอาเซียนเด็กที่กำลังทำมาเราเตยุกัดลุงอินอปูบีรับเชื่อกันพี่นายแม่เทนเนี่ยพยายามเลยสุดท้ายอยากให้พี่มาหูรุ่นยารูปยังข้อหัวบ้านยาเตยุกัดต้นรอสิ่งสกัดเลยลูกดาวตัวยาวเลยสุดท้ายเตยุกเดียไต้ดอนเจ้า
สิ่งสิบบ่มาตัวเลยอาจจะจีนเนี่ยตัวยาวเลยสุดท้ายที่พิเศษไม่ใช่ที่พิเศษไอ้ดองซันสุจีเนี่ยตัวส่งสื่อเนี่ยจะเป็นเจ้าก็ตัวก็ว่าวันวันเบียร์ลูกพี่แม่สื่อนอร่าต้องเทปปอนันเดลุทิมาเนี่ยจะต้องดูมีอะไรเออสิ่งสิบอันนี้เนี่ยดองซันสุจีต้องใช้คำบอกลูกเด็กทั้งหมดว่าล่ะต้องใช้สุดท้ายสุดท้ายลูกบ่จะรู้บ่ลูกได้ยังหาสุดท้ายจูบไปมันลูกคู่บอลเลยที่ลูกของเรา ดังนั้นถ้ามาแล้วทุนนี้ได้ไหมดังนั้นถ้าสรุปจุดได้ลูกดาวเองนั่นเตยุกาลูกดาวเลยเว้ยเตยุจุดได้มีอะไรปะลูกบ่ยี่มันในงานสรุปได้สิบวัยมหาวิทยาลัยอะไรไปเลยส่วนดินดีด้ามันยี่ยังลูกเป็นหนึ่งสุดได้ปุ๊บอันนี้ทำไหมสุดสิบวัยลูกเข้าไหมสรุปดีกาพิจารณาลงไหมส่วนเจ้าเนี่ยในงานนี้เราเว้ยสรุปจุดสิบวัยสรุปเพียวจังมาว่าเว้ยส่วนลูกบ่ก็ดูจริงเลยทุนนี้ลงไหมดังนั้นงานนี้มาแล้วในงานของสองเดียวแต่ยี่ด้วยลูกเลยบ่เว
ကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်။သူတို့အတွက်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်သုံးချတာပဲသုံးချခံရတာပဲဆိုတာဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်။ဒါကတော့လှုပ်ရှင်တဲ့ကိစ္စပါ
။ဒီအရင်မှာလေကုလသမဂ္ဂကရောနိုင်ငံတကာကပါဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူး။ဒါပေမဲ့အခုဒီထိုင်းနိုင်ငံရဲ့ဝန်ကြီးသွားပြီးတော့ဒီလိုလှုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်။ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေရတာဟာ
။ဝီတိုင်းရဲ့လူရဲ့ကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်။ပထမတစ်ပိုင်းကတော့သူဟာဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်။ဒေါန်ဆန်းစုကြည်ရဲ့စကားကိုသူပြန်ပြောခဲ့တယ်။တကယ်တော့ဘယ်သူမှမကန့်ကွက်ဘူး။ဒေါန်ဆန်းစုကြည်နဲ့ဒေါန်ဆန်းစုကြည်ကဒီသူဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံကြဘူးဆိုတော့အဲဒီ Don Promote Winai ကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုတဲ့တနိုင်ငံချင်းလုတဲ့ဆိုတဲ့ကိစ္စကိုဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအထိုင်းဝန်ကြီးဟာနည်းနည်းအလို့တကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးတွေသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေ သူတို့အစိုးရအတိုင်းအတာလူတွေသူတို့ဆိုင်မန်ကစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစုလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းသူကရှုတ်ချခံရတာဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်ကတော့သူတွေကကောင်းတဲ့ရလဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်အာရှန်ကျင်းညာတဲ့ထက်မှလည်းပဲတကယ်သာဆုတ်ချရလို့ပြောမထားပါဘူးအာရှန်နဲ့ဘာပဲလုပ ရှိမှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလာတော့ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပြပါအောင်အဲရှိမှာကျွန်တော်ကတော့ဆိုတော့ပြောကျွန်တော်ကအကောင့်မြင်ပါတယ်ပြည်လေပါဇီလို့လည်းကျွန်တော်မျက်နှာဆူတောင်းပါတယ်ကျွန်တော်အခုချိန်ချိန်နေတဲ့ကိုဆူဆူရွာတော်တော်လုံးကဟိုစကိုင်းနျူးဆိုဘာလို့မှပြရတဲ့ documentary ဘာပဲပြောပြောစဉ်းစားကြလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါန်ဆန်းစုကြီးကတော့တကယ်ကြောက်သူဆက်ပြီးတော့တိုက်တွန်းလိုက်မဲ့ထင်ပါတယ်သို့သော်လည်းအင်အားဒန်းသူဆွေးနွေးခွင့်ရှိအောင်အင်ကျူကြီးဘက်ကလည်းသူတို့ကလုံအောင်ပယ်ချထားတာမဟုတ်ပါဘူးဆွေးနွေးနိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လ
ေပြီးတဲ့အတွက်အကျိုးဆုံးပါရှင်။ဟုတ်ပါဘူ
း။မြန်မာနိုင်ငံရေးတဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့အခန့်ကဏ္ဍအနာဂတ်မှာလည်းဆက်အရေးပါနိုင်တာနဲ့တရုတ်ရဲ့ပံ့ပိုးမှုလည်းအရေးပါနေတာနောက်ဆွေးနွေးပွဲတွေလည်းဖြစ်ကောင်းဖြစ်လာနိုင်တာကိုအေဒီတာနဲ့ဆွေးနွေးကမှာဦးကျော်စံသားနဲ့မမြသစင်အောင်တို့ဆွေးနွေးသုံးသပ်ခဲ့တာကိုတော်ဝကြီးနားဆင်ကြည့်ရှုခဲ့ရတာပါမကြာခင်မှာလည်းနောက်ဗိုလ်ရုညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါက်တာဆန်းဆိုရဲ့လူထုနဲ့ကျန်းမာရေးကဏ္ဍနောက်ကိုရနေအားကစားကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေဇူလိုင်လ26ရက်ဗုဒ္ဓညအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါခွေးယူးပြန်ကာကွယ်ဆေးထိုးနှံမှုအရေးကြီးတာကိုပြောထားပါတယ်ဒီခွေးယူးပြန်ယောဂါဟာယောဂါကုသခံရပြီးဆိုရင်အသက်သေဆုံးဖို့ရာဂိုင်နှုန်းအထူးများတာကြောင့်ခွေးကိုက်မခံရအောင်သတိထားကြဖို့ကပထမအရေးကြီးပါတယ်တကယ်လို့ခွေးကိုက်ခံရပြီဆိုရင်လည်းခွေးဥပြန်ကာကွယ်ဆေးကိုအမြန်ဆုံးထိုးပြီးကာကွယ်ဖို့ကအရေးကြီးပြန်ပါတယ်။ကျန်းမာရေးအစီအစဉ်မှာဒေါက်တာမိုးအောင်ကျော်နိုင်ကိုဒေါက်တာတန့်စောမေးမြန်းထားပါတယ်ခင်ဗျာ
။ခွေးဥပြန်ရောဂါဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေဆုံးမှုရာဂိုင်းနှုန်းအလွန်များလာပါ။ဒါကြောင့်ခွေးကိုက်မခံရအောင်သတိထားကြဖို့နဲ့ခွေးကိုက်ခံရပြီဆိုရင်လည်းခွေးဥပြန်ကာကွယ်ဆေးကိုအချိန်မီထိုးနှံကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးနေကြတာဖြစ်ပါတယ်။ဘလို့အခြေအနေတွေမှာခွေးဥပြန်ကာကွယ်ဆေးကိုမဖြစ်မနေထိုးနှံတင်နေဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
။သွားနဲ့ချစ်မိအောင်လောက်ချစ်ပြီးတော့သွေးမဆုတ်ဘူးသွေးမထွက်ဘူး။ရှာနဲ့ရက်ခံရတယ်ကိုယ့်ရဲ့အရေပြားမှအနာမရှိဘူး။ဒါဆိုလို့ရှိရင်ဆရာတို့ကကာွယ်ဆေးထိုးစရာမလိုသေးဘူးပေါ့နော်အဲ့တော့ရက်ရုံပဲရက်ပါတယ်ရှာနေသို့တော့ကိုယ့်ရဲ့ရေပြားမှာပုံးပဲ့နေတယ်ဆိုဆေးထိုးသင့်တယ်လို့ဆိုပါတယ်ပြီးတဲ့အခါသွားနဲ့ချစ်ပဲချစ်သွားတယ်ဒါပေမဲ့ကိုယ့်ရဲ့ချစ်တဲ့အရာမှာသွေးဆို့နေတယ်ဆိုလို့ရှိရင်သွေးထွက်တယ်ဆိုရင်ဒါကာွယ်ဆေးထိုးသင့်တယ်လို့ဆိုပါတယ်เนาะဒါကြောင့်မလို့ ယောဂလက္ခဏာပေါ်တဲ့အခါမှာမုတ်ချတည်ဆိုးရမှာဖြစ်တဲ့အတွက်ခွေးကြိုက်ခံရတဲ့အချိန်မှာကာကွယ်ဆေးထိုးပွားအလွန်ရေးကြည်ပါတယ်ဒီခုခစ်ပေါ်ကာကွယ်ဆေးတွေသည်တရားရာဂိုင်းတို့နှီးပါเนาะခွေးပြန်ယောဂကိုကာကွယ်နိုင်တယ်ဆိုတာတွေးဆထားတဲ့အတွက်ကြောင့်ခွေးကြိုက်ခံရတဲ့သူတွေသည်ဆရာတို့ရှေ့မှာပြောခဲ့တဲ့အချက်လက်တွေနဲ့ကိုက်ညီမယ်ဆိုရင်ကာကွယ်ဆေးထိုးခြင်းအပြင်နောက်တစ်ချိန်မှာအသက်အန္တရာယ်ကိုကာကွယ်ပြီးဖြစ်ပါတယ်အဲ့တော့နောက်တစ်ချိန်ဆိုဘယ်လောက်လဲဆိုရင်တော့အကျန်းအပြင်းအပြင်းခွေးယူကြိုက်ခံပြီးရင်လူတယောက်က10ရက်ကနေတစ်နှစ်အတွင်းမှာခွေးယူပြန်လက္ခဏာပေါ်နိုင်တယ်เนาะအဲ့တော့ကြိုက်ခံရတဲ့နေရာပေါ်မူတည်ပြီးတော့နောက်တစ်ခါခန္ဓာကိုယ်ထဲဝင်ရောက်သွားတဲ့ခွေးယူပြန်ပိုး virus เนาะအဲသူ့ရဲ့ပမာဏပေါ်မူတည်ပြီးဆရာတို့က10ရက်ကနေတစ်နှစ်အတွင်းမှာပေါ်နိုင်တယ်ဒါကြောင့်3 4 5လမှာခွေးကြိုက်ခံပြီးမေ့လျော့နေတယ်เนาะ6လကျော်တယ်မေ့လျော့နေတဲ့အခါမှာကိုယ်ခွေးကြိုက်ခံရတာမေ့ပြီးတော့လက္ခဏာပေါ်လာတဲ့အချိန်ကျမှเนาะဘယ်ချိန်ကခွေးကြိုက်ခံရတယ်လဲဆိုပြီးတော့တခါတလေပြန်ပြီးမေးမြန်းရတာလေးရှိတယ်ပေါ့
ခွေးပြန်ယောဂလက္ခဏာတွေထဲမှာအစာမျိုးရခက်တာနဲ့ရေကြောက်တာတွေဟာတိတာထင်ရှားတဲ့လက္ခဏာတွေဖြစ်ပါတယ်ခွေးကြိုက်ခံရတဲ့အချိန်ကနေစပြီးအချိန်ဘလောက်ကြာတဲ့အခါမှာခွေးပြန်ယောဂလက္ခဏာတွေပြနိုင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပဲ
အစာမျိုးရခက်လာတယ်ရေမြင်ကြောက်တယ်လို့ hydrophobia လို့ဆရာတို့သုံးထားတာရှိတယ်နောက်တစ်ခါဒီကြက်သားတွေတုံတယ်နောက်တစ်ခါနောက်ဆုံးတက်ပြီးတော့အသက်အန္တရာယ်ဆုံးရှုံးသွားတဲ့အထိဖြစ်နိုင်တယ်ပေါ့နောက်တော့ခွေးပြန်လက္ခဏာပေါ်နေတဲ့လူရဲ့တတွေထဲမှာလည်းဒီ rabies ပိုးတွေကပါတယ်အဲ့တော့ဒီ10ရက်နဲ့တစ်နှစ်အတွင်းမှာဘာတွေပြောင်းလဲမှုရှိတယ်လဲပေါ့အဲ့တော့ခွေးကြိုက်ခံရရင်ခွေးဦးပြန်ပိုးကခွေးရဲ့တတွေကနေစင်ခန္ဓာကိုယ်ထဲဝင်ရောက်တယ်ဝင်ရောက်ပြီးတဲ့အခါအာယုံကြောတွေကနေတစ်စင်သူကအပေါ်တက်ဆိုတော့အဲ့တက်တဲ့ကာလကခုနပြောသလိုကြာတာပေါ့နော်10ရက်ကနေတစ်နှစ်အတွင်းဖြစ်နိုင်တယ်အဲ့တော့ဦးနောက်ထဲကိုရောက်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီကနေခွေးပြန်လက္ခဏာပေါ်တဲ့အချိန်မှာသူ့ရဲ့တတွေကလေးထဲမှာအဲ့ဒီကြမှာဒီခွေးဥပြံပိုးတွေကရောက်ရှိလာပြီးတော့သူ့တတွေရင်နဲ့ထိတွေ့တဲ့ကြံတဲ့သူတွေကိုကူးဆက်နိုင်တယ်ဒါကလူမာပေါ့အဲ့တော့ခွေးမှာလည်းပဲဒီတိုင်းပဲပေါ့နော်ခွေးဥပြံပိုးသူကတချောင်းမျိုးမျိုးနဲ့ဝင်သွားတယ်ဝင်သွားပြီးတဲ့နောက်မှာလက္ခဏာပေါ်တဲ့အချိန်မှာမှသူ့ရဲ့တွေထဲမှာဒီခွေးဥပြံပိုးတွေပေါင်းဝင်လာပြီးသူကြိုက်ခံရတဲ့လူကိုတစ်ဆင့်ကူးဆက်စေတယ်ဒါကြောင့်မလို့အရင်တုန်းကနော်ဆရာတို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ဆရာတို့ဒီကြောင်ဖြစ်ခါစားမှာခွေးကြိုက်ခံရပြီဆိုလို့ရှိရင် local treatment ကတော့ဒီတိုင်းပဲသွားပါတယ်။ဒါပေမဲ့ခွေးဥပြံကာကွယ်ဆေးထိုးဖို့ကိစ္စကြတော့ဆရာတို့ကခွေးကို10ရက်စောင့်ကြည့်ခိုင်းတယ်။10ရက်အတွင်းမသေးဘူးဆိုရင်ဒီခွေးမှာခွေးဥပြံပိုးမရှိတဲ့အတွက်ဆေးထိုးရမလိုဘူးဆိုပြီးတော့ဆရာတို့ဒါငယ်ငယ်တုန်းကလေးလာဖတ်သားခဲ့ရတာပေါ့နော်။အဲ့ဒီခါကျတော့အခုနောက်ပိုင်းမှာတော့ဆရာတို့ကဒီ10ရက်စောင့်ကြည့်တာထက်ကိုခွေးကြိုက်ခံရတဲ့သွေးဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးဖြစ်လာတယ်။အဲ့တော့ပြန်စဉ်းစားကြည့်မယ်ဆိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကဆရာတို့ထုတ်လုပ်လိုက်တဲ့ခွေးဥပြံကာကွယ်ဆေးတွေကချက်ပပတ်လက်မှာ14လုံးထိုးရတယ်။သူ့ရဲ့เนาะဘေးထွက်ဆိုးကျိုးတွေအနေနဲ့ဒီအာယုံကြောထိခိုက်တဲ့ကြွက်သားထိခိုက်တဲ့နောက်ဆက်ဘေးထွက်ဆိုးကျိုးလေးတွေရှိတဲ့အတွက်ကြောင့်မို့ဆရာတို့ကဒီကာကွယ်ဆေးကိုလည်းဘေးထွက်ဆိုးကျိုးထံအောင်ခံစားရမှာလဲစိုးရိမ်နေတစ်ဖက်ကခွေးပြံယောဂဝင်မှာလဲစိုးရိမ်နေဒီခါကျတော့ဆရာတို့ကဒီခွေးကို10ရက်စောင့်ကြည့်ပြီး10ရက်အတွင်းမသေးဘူးဆိုခွေးမှာခွေးဥပြံယောဂပိုးမရှိဘူးလို့ယူဆတဲ့အတွက်မထိုးလို့ရတယ်ဆိုပြီးဆရာတို့လေးလာမှတ်သားခဲ့တယ်။နော်အခုနောက်ပိုင်းမှာတော့ကာကွယ်ဆေးအစ်စ်အစ်စ်တွေဆရာတို့ထုတ်လို့လာတဲ့အခါမှာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးဒီဘေးထွက်ဆိုးကျိုးအရင်အထက်ဆိုင်အများကြီးပဲနည်းပြီးတော့လူကိုထိခိုက်မှုအလွန်တရာနည်းပါသွားတယ်။ခွေးဥပြံပိုးကိုလည်းရာဂိုင်းနှုန်းပြနှီးပါကာကွယ်လိုက်နိုင်တဲ့အတွက်ကြောင့်မလို့တစ်ဖက်ကဆရာတို့ကဒီခွေးကြိုက်ခံသွေးထွက်အောင်ကြိုက်ခံပြီဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးတော့ recommendation နော်အကြံပြုချက်တွေပေါ်ပေါက်လာတယ်။
ယောဂကုသခံရပြီဆိုရင်အသက်သေဆုံးမှုရာဂိုင်နှုန်းအလွန်များတာကြောင့်ခွေးကြိုက်မခံရအောင်သတိထားကြဖို့နဲ့ခွေးကြိုက်ခံရပြီဆိုရင်လည်းခွေးယူပြန်ကာကွယ်ဆေးကိုအမြန်ဆုံးထိုးနိုင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါလေကျေးဇူးတင်ပါတယ
်ခွေးယူပြန်ကာကွယ်ဆေးထိုးဖို့အရေးကြီးပုံကိုဒေါက်တာသန့်စောလူစုနဲ့ကျန်းမာရေးကဏ္ဍမှာရှင်းအောင်ရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ2023ခုနှစ်မြို့သမီးကမ္ဘာဖလားဘောလုံးပွဲမှာတော့အာရှကစားသမားတူကမ္ဘာဖလားပြိုင်ပွဲအဆင့်ဝင်ကစားတဲ့အသက်ငယ်ဆုံးအားကစားသမားအဖြစ်စံချိန်တင်သွားပါပြီ PSG တိုက်စစ်မှုအမ်ဘာဖေကို Sorry Club အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကန့်လန့်လိုက်ပါတယ်ဗြိတိရှ Open ကောက်တီးပြိုင်ပွဲမှာတော့ American က Brian Harman အနိုင်ရသွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးပြီးတော့ပြောပြထားတာမျိုးတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ 2023လူမျိုးကွာဖလာဘောလုံးပွဲကိုတော့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကစတင်လိုက်ပါပြီ။ဒါဟာအမျိုးသမီးကွာဖလာကိုနိုင်ငံနဲ့နိုင်ငံကပူးတွဲအင်ရှင်ဖြစ်တဲ့ပထမဆုံးအခြေကျင်းပတာဖြစ်ပါတယ်။ဖွယ်ပွဲခန္ဓာကိုနယူးဇီလန်မှာကျင်းပခဲ့ပြီးတော့ထူးထူးခြားခြားပဲဒီနေ့မှာတော့အင်ရှင်နှစ်သင်းလုံးဖွင့်ပွဲစဉ်တွေမှာအနိုင်ရခဲ့ကြပါတယ်။နယူးဇီလန်ကနော်ဝေးကိုတကူးကူးမရှိနဲ့နိုင်ပြီးတော့ဩစတြေးလျကအိုင်လန်ကိုဖွဲဥတော်မှာတကူးကူးမရှိနဲ့နိုင်ပါတယ်။ပြင်းထန်တဲ့ကလွဲပြီးတော့နာမည်ကြီးအသင်းတွေအတော်များများသူတို့ရဲ့အဖွင့်ပွဲစဉ်တွေမှာအနိုင်ရခဲ့ကြပြီးတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်ကဗီယက်နမ်ကို3ဂိုးကိုမရှိစပိန်ကကော့စတာရီကာကို3ဂိုးကိုမရှိလက်ရှိဥရောပချန်ပီယံအင်္ဂလန်နဲ့ဟေဒီပွဲမှာတော့ဟေဒီကိုသမလက်စွမ်းပြလို့အင်္ဂလန်ကတကူးကိုမရှိနဲ့ပုတ်ခါဒီကာပဲနိုင်ခဲ့ပါတယ်2017ကမ္ဘာချန်ပီယံဂျပန်နဲ့ဇမ်ဘီယာပွဲမှာတော့ဂျပန်က5ဂိုးကိုမရှိနဲ့နိုင်ပြီးတော့နယ်သာလန်နဲ့ပေါ်တူဂီပွဲမှာတော့နယ်သာလန်ကတကူးကိုမရှိနဲ့နိုင်ပြီးပြင်းထန်ကဂျမေကာကိုဂိုးမရှိသေးကြသွားပါတယ်။ဒီလိုနဲ့ကပွဲမှာတော့အီတလီကအာဂျင်တီးနားကိုတကူးကိုမရှိကိုပါအမေရိကချန်ပီယံဘရာဇီးကပနားမားကို၄ဂိုးကိုမရှိနဲ့နိုင်ပြီးဂျာမနီကမော်ရိုကိုကို၆ဂိုးကိုမရှိနဲ့နိုင်ပါတယ်။အင်ရှင်နယူးဇီလန်အသင်းဟာအဖွင့်ပွဲစဉ်မှာနော်ဝေးကိုအနိုင်ရခဲ့ပေမဲ့အင်္ဂါနေ့ကကစားတဲ့ပွဲမှာတော့ဖိလစ်ပိုင်ကိုတကူးကိုမရှိနဲ့ရှုံးသွားတဲ့အတွက်ဖိလစ်ပိုင်အသင်းဟာကမ္ဘာဖလားမှာပထမဆုံးအကြိမ်နိုင်ပွဲရသွားခဲ့ပါတယ်ခင်ဗျာ။ဒါပြန်ဒီကမ္ဘာဖလားမှာတောင်ကိုရီးယားအသင်းကဆယ်ကျော်သက်အရွယ် KC Fair ကတော့ကမ္ဘာဖလားမှာအသက်အငယ်ဆုံးအမျိုးသမီးကစားသမားအဖြစ်နဲ့ဆန်းကျင်တင်လိုက်ပါတယ် KC Fair ဟာကိုလံဘီယာနဲ့ပွဲမှာတောင်ကိုရီးယားအသင်းကနေလူသားဝင်ကစားခဲ့ပြီးတော့ဒီအဲ့ဒီအချိန်မှာသူ့ရဲ့အသက်ဟာ16နှစ်နဲ့26ရပဲရှိသေးတာကြောင့်သူဟာအသက်အငယ်ဆုံးအမျိုးသမီးကစားသမားဖြစ်လာခဲ့ပါတယ်တောင်ကိုရီးယားကစားသမား KC Fair ကအသက်အငယ်ဆုံးကစားသမားအဖြစ်နဲ့ဆန်းကျင်တင်လိုက်ချိန်မှာတစ်ဖက်မှာလည်းအမေရိကန်ကMegan Rapinoe ဟာဗီယက်နမ်ရဲ့ပွဲမှာ American အသင်းအတွက်ပွဲပေါင်း200မြောက်ကိုကစားပေးခဲ့ပါတယ်။အသက်38နှစ်ရှိဖြစ်တဲ့ Rapinoe ဟာဒီနေ့ဘောလုံးရာသီအကုန်မှာအနားယူမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ။ဒီကနေ့ဘာတွေ့နောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတွေကတော့ကမ္ဘာကျော်ဘောလုံးသမား Messi ဟာဇူလိုင်လ27ရက်နေ့ကအင်တာမိုင်းမီကခုစလူကိုငိုးတကိုးနဲ့နိုင်တဲ့ပွဲမှာအင်တာမိုင်းယာမီအတွက်ပထမဆုံးပွဲထွက်ခဲ့ပြီးတော့နောက်ဆုံးဒဏ်ရာရအချိန်ပိုမှာပဲဖရီကစ်ကနေတစ်စက်အနိုင်ကိုသွင်းပေးခဲ့ပါတယ်ခင်ဗျာ။ဘောလုံးမှာကြောင်းဆွေးတဲ့ဘက်ကိုကြည့်ရရင်တော့အင်္ဂလန်မှာတော့မန်ချက်စတာယူနိုက်တက်အသင်းကအင်တာမီလန်မှာကစားနေတဲ့ကင်မရွန်ဂိုးသမားအန်ဒရေအိုနာနာကိုယူရို50သန်းနဲ့ဝယ်လိုက်ပြီးဖြစ်ပါတယ်။မင်းကအိုနာနာကို9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကကြေညာပါတယ်။တကယ်လို့အစဉ်ပြေခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးတဲ့အချက်လဲပါဝင်ပြီးတော့မင်းဘက်ကတော့အသင်းအောင်မြင်မှုပုံမှာအခြေခံပြီးတော့နောက်ထပ်၄သန်းလောက်ထပ်ပေးဖို့အချက်လဲပါဝင်တယ်လို့ပြောပါတယ်။ဂျာမနီမှာတော့ဘိုင်ယန်မြင့်အသင်းကတောင်ကိုရီးယားနောက်တန်းလူခင်မင်းကြီးကိုနမ်ပိုလီအသင်းစီကနေဝယ်လိုက်ပါတယ်။ဘိုင်ယန်ကခင်မင်းကြီးကိုရဖို့အတွက်ဘလောက်ပေးရတယ်ဆိုတာကိုတရားဝင်မထုတ်ပြန်ပေမဲ့ဂျာမနီနဲ့အီတလီမီဒီယာတွေမှာတော့ပိုင်ကနာပိုလီအသင်းကိုယူရိုတန်း90ပေးခဲ့ရပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ပိုင်ကကင်မင်းကြီးကိုဝယ်လိုက်ချိန်မှာဩစတြေးလျလက်ရွေးစင်မာဆောဆဘစ်ဆာဟာပိုင်အသင်းကနေဒေါ့တမန်အသင်းကိုပြောင်းသွားခဲ့ပါတယ်။ဒေါ့တမန်ကသူ့ကို၄နှစ်စာချုပ်နဲ့ချုပ်လိုက်ပြီးတော့ယူရို19တန်းပေးခဲ့ရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြပါတယ်။တစ်ဆက်တည်းမှာပဲမန်စီးတီးအသင်းမှာကစားနေတဲ့အသက်32နှစ်အရွယ်ရီယက်မာရက်စ်ကိုဆော်ဒီနိုင်ငံကအယ်ဟီလာအသင်းကဝယ်လိုက်ပြီးဖြစ်ပါတယ်။အယ်ဟီလာအသင်းကသူ့ကိုခေါ်လိုက်တဲ့အကြောင်းကိုဆော်ဒီရုပ်သံတိုင်းကကြေညာပါတယ်။အယ်ဟီလာအသင်းဟာမာရက်စ်ကိုခေါ်ဖို့အတွက်မက်စီးဒီအသင်းကိုပြောင်းရွှေ့ပြီးပေါင်တန်း30ပေးခဲ့ရတယ်လို့ဗြိတိန်မီဒီယာတွေကတော့ဖော်ပြနေကြပါတယ်။အခုနောက်ဆုံးကတော့ PSG အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှုကီလီယန်မ်ဘာပေကိုဆော်ဒီအာရေဗျနိုင်ငံပရိုလိဂ်ကအယ်ဟီလာအသင်းကပဲကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကမ်းလှမ်းလိုက်ပါတယ်။အယ်ဟီလာအသင်းဟာအမ်ဘာပေကိုအသင်းတောင်းရွှေ့ခြင်းဖြစ်တဲ့ယူရိုတန်း300ပေးမယ်လို့ PSG အသင်းကကမ်းလှမ်းခဲ့တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။ဒါပေမဲ့ Mbappe ဘက်ကတော့ Saudi ဘက်ကကမ်းလှမ်းချက်ကိုစိတ်ဝင်စားဘူးလို့သူနဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေက ESPN ကိုပြောပါတယ်။ Angela အသင်းဟာ Messi ကိုခေါ်ဖို့ကမ်းလှမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခုလို Mbappe ကိုခေါ်ဖို့အကြိုးပမ်းလာတာပါ။ Mbappe ဟာ PSG အသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ပဲချန်တော့ပြီးတော့PSG အသင်းကတော့စာချုပ်အသစ်ထပ်မတိုးဘူးဆိုရင်သူ့ကိုဒီနွေရာသီမှာရောင်းထုတ်မယ်လို့ပြောထားပါတယ်။ဆိုတော့ Mbappe အနေနဲ့ဘာဆက်လုပ်လဲဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘောက်ဒီးစင်းလေးတွေဘက်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာ American က Brian Harman ကနာမည်ကြီးတွေကိုကျော်ဖြတ်ပြီးတော့ ချန်ပီယံဖြစ်သွားပါတယ်ရီဂျာအိုပင်ဂေါက်ပြီးပြိုင်ပွဲကိုလီဗာပူးမြို့က Royal Liverpool ဂေါက်ကွင်းမှာပြီးခဲ့တဲ့သတင်းဘက်ကုံကကစားကြတာမှာအမေရိကန်က Brian Harman ကသတ်မှတ်ရိုက်ချက်ထက်73ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်181ချက်နဲ့ချန်ပီယံဖြစ်သွားတာပါဒါဟာသူ့အတွက်တော့မေဂျာဖလားကိုပထမဆုံးအချိန်ရရလည်းဖြစ်ပါတယ်ဒီဘက်မှာစပိန်ကဂျွန်ရမ်အော်စတြေးလျကဂျေဆင်ဒေးထောင်ကိုရီးယားကဂျီယွန်ကင်နဲ့အော်စတြေးလျကဆက်စပရာဂါတို့၄ယောက်ကတော့သတ်မှတ်ရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ပူးတွဲဒုတိယရခဲ့ကြပါတယ်ဟာမန်ဟာလွန်ခဲ့တဲ့6နှစ်အတွင်းပြိုင်ပွဲတွေကစားတဲ့အခါမှာထိတ်ဆုံး10ယောက်မှရပ်တည်နိုင်တာကသူများတွေထက်ပိုများပေမဲ့အကြောင်းကြောင်းတွေကြောင့်အနိုင်မရပဲအခုမှအနိုင်ရတာဖြစ်ပါတယ်ဆိုတော့ဘလို့တွန်းအားတွေဘလို့စိတ်ပိုင်းဖြတ်မှုတွေဘယ်အချက်တွေကသူ့ကိုဒီဘွဲမှာအနိုင်ရစေတာပါလဲ
After I made the second bogey yesterday a guy when I was passing him he said Harman you don't
မင်းကကျွန်တော် bogey ဒုတိယတစ်ခါရလိုက်ပြီးလူတစ်ယောက်နာကဖြတ်တဲ့အချိန်မှာအဲ့ဒီလူက Harman မင်းမဒီဘွဲအနိုင်ရဖို့လောက်အထိတက်တည်ရှိပါဦးတွေးမြဲပါဦးဆိုပြီးပြောတယ်အဲ့ဒါကပဲကျွန်တော်အများကြီးအထောက်အကူဖြစ်သွားခဲ့ပါတယ်အဲ့ဒါတကယ်ပါသူအဲ့လိုပြောလိုက်တဲ့အတွက်စိတ်ထဲမှာငါဒီတိုင်ပွဲကိုနိုင်ဖို့အရေးချင်းရှိတယ်ရအောင်လုပ်မယ်တိတိကျကျကောင်းအောင်ရိုက်မယ်ဆိုတဲ့စိတ်ဖြစ်သွားခဲ့ပြီးအဲ့ဒီအချက်ကအများကြီးအထောက်အကူဖြစ်စေခဲ့ပါတယ
်ဟာမန်ကတော့သူ့ရဲ့ပထမဆုံးမေဂျာဆူပလာကိုဘယ်လိုအောင်ပွဲခံဖို့စီစဉ်ထားလဲဆိုတဲ့အပေါ်မှာတော့သူ့အနေနဲ့လက်ထွန်ဆက်တစ်စင်းဝယ်ထားပြီးတော့အဲ့ဒီလက်ထွန်ဆက်နဲ့သူ့ရဲ့အေက40လောက်ရှိတဲ့လဲမှာမြေရိပ်ပြီးတော့အောင်ပွဲခံမယ်လို့ပြောလိုက်ပါတယ်ခင်ဗျာလက်ထောင်းဆက်လေးပဲရစ်အိုလံပစ်ပြိုင်ပွဲမှာအိုလံပစ်မီးရှူကိုတင်မဲ့မီးရှူတိုင်ကိုပထမဆုံးအကြိမ်ဖြစ်တဲ့အင်္ဂါနေ့မှာကြားသားခဲ့ပါတယ်။ပဲရစ်မြို့ကသိမ်းမြစ်ပေါ်မှာကျင်းပခဲ့တဲ့ဒီခန်းနာကိုပြင်သစ်အိုလံပစ်အားကစားသမားတွေနဲ့အတူအိုလံပစ်ချန်ပီယံဟောင်းဦးစိန်ဘုတ်လည်းတက်ရောက်ခဲ့ပြီးတော့ဦးစိန်ဘုတ်ကနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကိုအိုလံပစ်မီးရှူတိုင်ပေးအပ်ခဲ့ပါတယ်။အဲ့နောက်တော့ဒီအိုလံပစ်မီးရှူတိုင်ကိုသိမ်းမြစ်တောင်တစ်လျှောက်ကိုလှည့်လည်တင်ဆောင်ပြီးတော့ကြားသားခဲ့ပါတယ်။ဒီစင်ဘုတ်ကတော့ဒါမဲ့2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားဟာ Olympic ပြိုင်ပွဲဖွင့်ပွဲတွေထဲမှာအကောင်းဆုံးတွေတဲ့ကတစ်ခုဖြစ်နိုင်မယ်လို့ထင်ကြောင်းပြောကြားလိုက်ပါတယ
်။ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ကြလို့အနာရချခဲ့မယ်လို့မျှော်လင့်ပါတယ်။သောရရှင်နေအနေနဲ့ View မြန်မာပိုင်းကိုစာရေးခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com burmese@voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွင်းနိုင်ပါတယ်။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA ရဲ့ပေါ်ရုညအစီအစဉ်တွေကိုအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်နေရှိတဲ့မလေးရှားနိုင်ငံကလူခွင့်ကိစ္စကိုပြစ်ပယ်တာမျိုးမဟုတ်ပဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုခွင့်ပြုနိုင်ချေရှိတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်မလေးရှားဝန်ကြီးချုပ်အန်ဝါအီရာဟင်ကဖိလစ်ပိုင်သမ္မတဖာတီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမှာတွေ့ဆုံပြီးတဲ့နောက်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးပို့ပြီးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့တစ်ချိန်ထဲမှာရိုဟင်ဂျာလိုလူနည်းစုတွေပေါ်ပြုမှုတဲ့လူအခွင့်အရေးကိစ္စတွေကိုလစ်လျူမရှုဘဲပြောင်းလဲပြင်လဲရှိတဲ့ချင်းကပ်မှုပုံစံတစ်ကိုကျင့်သုံးဖို့မလေးရှားဝန်ကြီးချုပ်ကဖိလစ်ပိုင်သမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့တုံ့ပြန်ချက်တွေထွက်မလာသေးပါဘူးရှင်။ဒီပမာနေထိုင်နေတဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်တော်ဝတ်ထားဩဂုတ်လ10ရက်မှာထိုင်းနိုင်ငံအတွင်းကိုပြန်လာဖို့စီစဉ်နေတယ်လို့သူ့ရဲ့သမီးဖြစ်သူကဒီနေ့ပဲပြောပါတယ်။ထိုင်းနိုင်ငံရဲ့လက်ထောက်ရဲချုပ်ကတော့တက်ဆင်ဟာနိုင်ငံတွင်းကိုပြန်ဝင်လာပါကတရားစီရင်ရေးလုပ်ငန်းစဉ်ကိုလိုက်နိုင်ရမှာဖြစ်တယ်လို့ပြောပါတယ်။သူဟာတိုင်းပြည်ကိုပြန်ရောက်တာနဲ့ထောင်နဲ့10နှစ်အထိကြာခံရနိုင်တဲ့အမှုတော်တော်များများကိုရင်ဆိုင်ရဖို့ရှိပေမဲ့သူ့ပေါ်တင်ထားတဲ့ဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့တက်ဆင်ကပြောထားပါတယ်။သူလင်းဘော်ကစင်နာနဲ့ရဲတွေကသူတို့ရဲ့တာဝန်တွေကိုပုံမှန်တိုင်းဆောင်ရွက်သွားမှာပါရှင်
။ကျေးဇူးပါမခင်လေး။အခုလို VO ရဲ့ဗိုလ်ထူးညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လို့ရမှုကမဆုမပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bust တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.